မြန်မာနိုင်ငံမှာဒီနှစ်နှောင်းပိုင်းကျင်းပဖို့ရှိတဲ့ရွေးကောက်ပွဲတွေကိုသဘိမောက်ရေးကိစ္စဟာလုံးဝပယ်ချထားတာမဟုတ်ဘူးလို့ပြည်သူ့လွတ်တော်ကိုယ်စားလှယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်
We don't think that boycotting the elections is the best choice, but we're not ruling it out altogether.
We got boy with the big mouth daga, a council, which a hulu, chimaru, chimabu. Every middle lady check with chimaru, tem, sinza, bulodom, pionai mabu. Which a name, nila, alunugu, chimaru, lampwin, tabari.
ဒီဗီလာဒုံရနေကရိုက်တာသတင်းဌာနနဲ့လုပ်ပြပြည်သူမိနေကန်တခုတွင်ဒေါန်ဆန်းစုကြည်ကအဲဒီလိုပြောသွားတာပါရွေးကောက်ပွဲမတိုင်ခင်လက်ရှိအခြေအနေတွေအရတရားမျှတဲ့ရွေးကောက်ပွဲဖြစ်နိုင်မဖြစ်နိုင်ဆိုတဲ့အပေါ်မှာလဲဒေါန်ဆန်းစုကြည်ကအခုလိုပြောပါတယ်
The playing field is not level and the administration is engaging in acts which are discriminatory against the
NLD.ဒီလိုရည်ရွယ်ချက်နိုင်မဲ့အနေအထားမျိုးရှိပါဘူး။ပြီးတော့အစိုးရကအန်အယ်ဒီကိုခွဲခြားဆက်ဆံတဲ့လူရမျိုးတွေရှိနေပါတယ်။ဒါကြောင့်ခုချိန်ထိတော့တရားမျှတာတယ်လို့ကျမတို့မပြောနိုင်ပါဘူး။တရားမျှတာတဲ့ရွေးကောက်ပွဲဖြစ်မယ်ဆိုတာအမှတ်ခံနိုင်တယ်လို့တော့ကျမတို့မထင်ပါဘူး။လက်ရှိအစိုးရခေါင်းဆောင်တွေဖြစ်တာဝန်ယူထားတဲ့စစ်ဗိုလ်ချုပ်ဟောင်းတွေကိုသဘောထားတက်မှသူတွေအဖြစ် elections or in amending the constitution or in taking over seriously.
ဒီမှာပြရတာတိတ်ကိုသဘောထားတင်မှာပါလေ။စိစဆွေးနွေးဖို့ဒါမှမဟုတ်ခြေကံဥပဒေကိုပြင်ဆင်ဖို့ဒါမှမဟုတ်လူလူဆန္ဒကိုအလေးနဲ့ထားစဉ်းစားဖို့ဆိုတာပေါ့သူတို့စိတ်ဝင်စားဘူးဆိုတာကိုကြည့်ရင်သူတို့ကိုဘယ်လိုများတတ်မှမလဲ။သဘောထားပြောပြောင်းသူတွေလို့တော့ပြောဖို့ရခဲ့ပါလေ။
မြန်မာနိုင်ငံကအကြမ်းတားတစ်ပိုင်းအစိုးရရဲ့ပြည်ပြင်ပြောင်းလဲရေးလိုရက်တွေကိုအမေရိကန်ပြည်ထောင်စုကကြီးကြီးပြောဆိုထားတဲ့အပေါ်မှာလဲဒေါက်ဆန်းစုကြည်ကမေးခွန်းထုတ်ပါတယ
်။ The United States would say that they have pressed the government on reform but on the other hand that they have congratulated them on their on what
ပြည်ပြင်ပြောင်းလဲရေးလို့ကိုမြန်မာအစိုးရကိုဖိအားပေးခဲ့တယ်လို့အမေရိကန်ပြည်ထောင်စုကပြောနိုင်ပါတယ်။တစ်ဖက်မှာလဲမြန်မာအစိုးရလုပ်ခဲ့တာတွေအတွက်အမေရိကန်ကချီးကျူးခဲ့တာတွေ့ရပါတယ်။ဒါကလေဒီလမ်းကြောင်းတိုင်းဆက်ပြုပြင်ပြန်လည်ဖော်ဆောင်ဖို့အမေရိကန်ကအားပေးချင်လို့လို့ပြောနိုင်ပါလေ။ကျမအနေနဲ့အမြဲပဲမေးခွန်းထုတ်တာကတော့ခုလိုလိုလိုမြန်မာအစိုးရကတကယ်ပဲပြုပြင်ပြောင်းလဲရေးတွေဆက်လုပ်နေသလား။ဒါမှမဟုတ်ခုလိုချီးကျူးလိုက်လို့မြန်မာအစိုးရကခြေနဲ့ရောင်ရဲနေပြီးနောက်ထပ်ပြုပြင်ပြောင်းလဲရေးတွေဆက်လုပ်ဖို့မလိုတော့ဘူးလို့ယူဆနေသလားဆိုတဲ့အချက်ပါပဲ။
နိုဝင်ဘာလလောက်မှာကျင်းပမယ်လို့ကြေညာထားတဲ့ရွေးကောက်ပွဲတွေအရေးကြီးတယ်ဆိုတော့ကိုတော့ဒေါက်ဆန်းစုကြည်ကအလေးနဲ့ပြောပါတယ်။အဲ့ဒီရွေးကောက်ပွဲတွေဟာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းမှာရောက်နေပြီလားဆိုတော့ကိုပြမယ်တကယ်စမ်းသပ်ချက်ဖြစ်တယ်လို့ဆိုပါတယ်။1990ပြည်နှစ်ကကျင်းပတဲ့အထူးထူးရွေးကောက်ပွဲမှာ NLD ပါတီကပြည်လုံးကျွတ်နီဘာအနိုင်ရခဲ့ပါတယ်။2008အခြေခံဥပဒေအရ2010ပြည်နှစ်မှာပထမဆုံးကျင်းပတဲ့ရွေးကောက်ပွဲတွေကိုတော့ဝင်မပြိုင်ပါဘူး။ဒါပေမဲ့လည်း2012ခုနှစ်ကကျင်းပတဲ့ဂျာပြတ်ရွေးကောက်ပွဲတွေကိုဝင်ပြိုင်ပြီးဒေါက်ဆန်းစုကြည်ကိုယ်တိုင်လွှတ်တော်ကိုယ်စားလှယ်ဖြစ်လာတာပါခင်ဗျာ။